လွတ်လပ်စွာတရားစီရင်ရေးစနစ်ဆောင်ရွက်တဲ့အခါမှာဥပဒေကိုထိန်းသိမ်းဆောက်ရှောက်ရမယ့်အဖွဲ့အစည်းတွေကိုယ်တိုင်ဥပဒေကိုကျူးလွန်ဖောက်ပြက်နေတယ်လို့ HRC အာရှလူ့အခွင့်အရေးကော်မရှင်ကပြောကြားလိုက်ပါတယ်။ရန်ကုန်တိုင်းမြောက်ဥကလာပမြို့နယ်ချယ်ရီစားတောက်ဆိုင်မှာအလုပ်လုပ်ကြတဲ့အရွယ်မရောက်သေးတဲ့မိန်းကလေးအမောက်ကနဲ့နေထိုင်နေချိန်မှာဒီလိုကြုံတွေ့ရတာကို HRC ရှစ်နှစ်ဦးမင်းလွင်ကကပြောပြပါတယ်။
ဒီအပိုင်းရစကားလည်းလာတယ်တိုင်းဖွဲ့ဆိုတာလည်းလာတယ်အထူးဆောင်သားစစ်စင်ရေးဥပဒေဌာနလည်းလာတယ်ဒါဖွဲ့တွေမှနောက်မှမိဘတွေကိုယ်တိုင်ကမမှတ်မိတော့တဲ့အခြေအနေမျိုးဖြစ်အောင်စဉ်ဆက်မပြတ်လာတယ်ဖိနောက်ရှေ့ဖြစ်အောင်ချင်းချောက်တဲ့သဘောမျိုးမတော်ဩဇာလွှမ်းမိုးတဲ့သဘောမျိုးပေါ့ဗျာမင်းတို့မဟုတ်တာမလုံးနဲ့ငါတို့ဒီမှာတည်ရမလားငါတို့ဘက်ကဖမ်းမှုအစီအစဉ်မယ်ဆိုတဲ့လူမျိုးဖြစ်နေတယ်အခုကလွတ်လပ်စွာတရားစီရင်ရေးစနစ်ဆောင်ရွက်တဲ့အခါမှာဥပဒေကိုလိုက်နာထိန်းသိမ်းရမယ်ဆောင်ရှောက်ရမယ်အဖွဲ့အစည်းကိုယ်တိုင်ကကျူးလွန်ဖောက်ပြက်နေတဲ့ဆိုတဲ့လူမျိုးဖြစ်နေဒီအာမခံနဲ့နေတဲ့အရွယ်မြောက်ပြည့်တဲ့ကလေးသူငယ်တပူပုံမှာပြုတ်မှုရမယ်ပြုတ်မှုဆက်ဆံပုံမျိုးမဟုတ်ဘူးရှေ့နေတွေမိဘအုပ်ထိန်းသူတွေမရှိဘူးဆိုလို့ရှိရင်ပေါ်လာနိုင်တဲ့အခြေအနေမျိုးဖြစ်တယ
်ဒီအရွယ်မြောက်သေးတဲ့မိန်းကလေးဟာဆန်ရှင်ကမတော်မတရားအကြိမ်ကြိမ်လုပ်နေတာဇနီးကသိသွားတဲ့အတွက်ဆန်ရှင်အမျိုးသားရဲ့ညီမဝင်းခွဲအင်ကိုမနစ်ကစက်တင်ဘာမှာသွားပို့ထားပါတယ်သမီးစီလာလေးရှိတဲ့ကလေးမမိခင်ကသမီးကိုမတွေ့ရလို့မြို့နယ်ရဲစခန်းမှာလူပြောက်မှုတိမ်ကြားပေမဲ့စုံစမ်းအရေးယူတာမရှိခဲ့ပါဘူး။ဒါပေမဲ
့မကြခင်မှာပဲကိုမြအောင်နဲ့မတ်ချုံမှာဆိုတဲ့လင်မယားကလည်းကလေးကနာယီနဲ့ပိုက်ဆံ2000ခိုးပြီးတော့ထွက်ပြေးသွားပါတယ်ဆိုပြီးတော့ခုံးမှုနဲ့လာပြီးတော့အမှုဖွင့်တယ်။အဲဒီအမှုဖွင့်တာကိုရဲကနေပြီးတော့လက်ခံပြီးတော့စုံစမ်းစစ်ဆေးတဲ့အထိဖြစ်လာတယ်။အဲ့ဒီလိုဖြစ်လာတော့မှကလီမီကင်ကကျမတို့လည်းရှင်တို့ရဲစခန်းမှာလူပြောက်တိုင်ထားတယ်ဒီကိစ္စကိုတော့ရှင်တို့ကအေးမကြီးပဲနဲ့အခုကလေးကိုခုံးမှုဖွင့်ထားတဲ့ဥစ္စာကိုမှလာပြီးတော့အေးယူရသလားလို့မေးတဲ့အခါကျတော့မှဒါအဲ့ဒီစခန်းမှုကပြန်ပြီးတော့ကြည့်ပါဦးမယ်မသိပါဘူးဆိုပြီးတော့ကောင်မလေးကိုရှာဖို့ပြောတယ
်ကလေးမလေးကိုပို့ထားတဲ့အိမ်ကလည်းဆိုင်ဖွင့်ထားတာဖြစ်ပြီးသူ့ကိုဆိုင်နောက်ကအင်သာနာကအခန်းတစ်ခန်းမှာပိတ်လောင်ထားတာပါကလေးမဟာဆိုင်ကိုလာတဲ့လူတွေအကူအညီနဲ့မိသားစုကိုဒီနှစ်ဇန်နဝါရီမှာအကြောင်းကြားနိုင်ခဲ့ပါတယ်။အဲ့ဒီနောက်လူကုန်ကူးမှုအဖွဲ့နဲ့လည်းတွေ့ဆစ်ဆစ်ချက်လည်းယူပါတယ်
။သို့တော်လည်းပဲပထမသတင်းပေးတိုင်ချက်ထဲမှာအချင်းချင်းအာရမပြုကျင့်ခံရတဲ့ဆိုတဲ့အချက်တွေကိုထည့်မိရထားပဲနဲ့တမင်တဲ့ဖြောက်ဖြစ်ခဲ့တယ်ဆိုတာတွေကိုလည်းကျွန်တော်တို့သိရတယ်။နောက်ပိုင်းဒီမှုကတရားရုံးရောက်တဲ့အခါမှာတရားသူကြီးဖြစ်တဲ့သူကအဲ့ဒီဆိုင်မှာနေ့စဉ်လာပြီးတော့စားတောက်နေတဲ့တရားသူကြီးဖြစ်တယ်အဲ့ဒီတရားသူကြီးကိုယ်တိုင်ကဒီကောင်မလေးစာမတက်ဘူးဆိုတာကိုပြီးတဲ့အခါမှာစာမှာပါတဲ့အကြောင်းအရာတချို့တွေကိုသဘောတူပါတယ်ဟုတ်ပါတယ်မှန်ပါတယ်ဆိုပြီးတော့လက်ဝီနှိပ်ခိုင်းပြီးတော့ဒီအမှုကိုဖျောက်ပြဖို့ကြိုးစားတဲ့ကိစ္စဖြစ်တယ
်ခုတော့ကလေးမလေးဟာခုံးမှုနဲ့ယဉ်ဆိုင်နေရပြီးလူအခွင့်ရေးဆောင်ရွက်ပေးသူတွေကူညီနဲ့အမခံနဲ့အပြစ်မှနေရချိန်မှာအဖွဲ့အစည်းစုံကအမှုစစ်ဆေးတယ်ဆိုပြီးလာရောက်အနောက်ရှက်ပေးနေတာလို့ရှင်းနေဦးမင်းလွင်ကပြောကြပါရဲ့ရှင်း